မင်္ဂလာပါရှင် AR ရဲ့တန်လွင်စီစဉ်ကနေကြိုဆိုပါရစ
ေ။နှစ်တည့်ရဲ့ဒါရချမ်းမြေတဲ့အချိန်လေးဖြစ်ကြပါစေလား။အခုနားဆင်ကြရမှာက AR တွေကပတ်စဉ်စီစဉ်တင်ဆက်နေကြစနေသတင်းစကားဝိုင်းတန်လွင်စီစဉ်မယ်ဖြစ်ပါတယ်။ကျွန်တော်ကရင်းပြီပါ။ဒီပတ်စကားဝိုင်းမှာကျွန်တော်နဲ့အတူမတ်မေသူကပူပေါင်းပေါင်းသွားမှာဖြစ်ပါတယ်။မင်္ဂလာပါမတ်မေသူခင်ဗျာ။
ဟုတ်ကဲ့မင်္ဂလာပါကိုရဲညီမြန်မာနှစ်သစ်မှာပြည်သက်တွေအားလုံးအေးချမ်းပျော်ရွှင်ပါစေလို့ဆုတောင်းလိုက်ရပါတယ်ဒီတစ်ပတ်သတင်းနဲ့အများကြီးတက်ကမှာပထမဆုံးတင်ဆက်ချင်တဲ့သတင်းကတော့ဒေါန်ဆန်းစုကြည်နဲ့ဦးဝင်းမြင့်ကိုအကျဉ်းထောင်ကနေရွှေ့လိုက်တယ်ဆိုပြီးထပ်ပေါ်လာတဲ့သတင်းကြောင့်ပဲဖြစ်ပါတယ်ဧပြီလ16ရက်နေ့တကြံအသက်နှစ်ညပိုင်းမှာပဲနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ကိုအကျဉ်းထောင်ကနေရွှေ့ပြောင်းပေးလိုက်တယ်ဆိုတဲ့သတင်းတွေထပ်ပေါ်လာတာပါမြန်မာစစ်ကောင်စီကသူ့ရဲ့မိခင်ကိုထောင်ဝနေနေအခြေချုပ်ကိုပြောင်းရွှေ့တာကဒီမိုကရေစီလိုလားတဲ့တော်လှန်ရေးအင်အားစုတွေရဲ့တိုက်ခိုက်မှုတွေမှာလူသားတိုင်းဖြစ်တော်ပြီးတော့မတမာတဲ့အကြံစီဖြစ်မှာကိုစိုးရိမ်တယ်လို့ဒေါန်ဆန်းစုကြည်ရဲ့တန်းငယ်ခင်အရစ်ကလည်းပြောထားပါတယ်။ဒါပေမဲ့စစ်ကောင်စီအနေနဲ့ဒေါန်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုဘယ်ကိုရွှေ့တယ်ဆိုတာကိုတည်ဝင်ထုတ်ပေါ်ပြောဆိုတာမျိုးမရှိသလိုနေပြည်တော်သတင်းရင်းမြစ်တချို့ကဒေါန်ဆန်းစုကြည်ထောင်ထဲမှာပဲဆက်ရှိနိုင်တယ်လို့ပြောထားတဲ့အတွက်အခုလိုနိုင်ငံတော်အကြီးအကဲနှစ်ဦးကိုထောင်ပြောင်းရွှေ့တယ်ဆိုတဲ့သတင်းကတန်စရာဖြစ်စရာဖြစ်နေပါတယ်။အရင်ကလည်းဒေါန်ဆန်းစုကြည်ကိုနေကျေကျုပ်ပြန်ထားမယ်ဆိုတဲ့သတင်းတွေကမကြခဏထွက်ပေါ်တတ်တဲ့အတွက်အခုအကြံရရောတကယ်ပဲရွှေ့ပြောင်းထားသလား။ဒါမှမဟုတ်စစ်ကောင်စီရဲ့ဝါရဖြတ်မှုတတ်တတ်ပဲလားပေါ့နော်။ဟုတ်ကဲ့ကိုရဲနေရှင်အခုလိုဒေါန်ဆန်းစုကြည်နဲ့ဦးဝင်းမြင့်ကိုအကျဉ်းထောင်ကနေရွှေ့ပြောင်းတယ်ဆိုတဲ့သတင်းပေါ်မှာကိုရဲနေရောဘယ်လိုထင်ပါသလဲ
။ဟုတ်ကဲ့မမေသူပြောသလိုပါပဲ။အဲကျွန်တော်တို့လည်းဒီသတင်းစထွက်လာကြတဲ့ကတန်တရာဖြစ်ပါတယ်ဝင်းမြင့်နဲ့ဒေါန်ဆန်းစုကြည်ကိုနေရာရွှေ့တယ်ဆိုတဲ့သတင်းကအပြည်ရင်းမှာခြေစိုက်ပြီးတော့စစ်တပ်လိုလားတဲ့11 Media Group ကစပြီးတော့ရေးတာပေါ့ဗျာအနောက်တနအီတွင်းမှာပဲစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကိုပြည်ရင်းခြေစိုက် VOE နဲ့ BBC သတင်းတောက်တွေကနေပြီးတော့ဆက်သွယ်မေးမြန်းထားတဲ့အင်တာဗျူးထွက်လာပါတယ်အဲ့ဒါကိုကပြီးတော့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကနေပြီးတော့ဒေါန်ဆန်းစုကြည်နဲ့ဦးဝင်းမြင့်ကိုအင်ကျဲချုပ်ထားလိုက်ပြီးဆိုပြီးတော့သတင်းတွေပြန့်သွားတာကျွန်တော်တွေ့ရပါတယ်အဒီစစ်မှာကျွန်တော်တို့သတင်းစာဆရာတိုင်းလုတ်ဖို့လိုအပ်တဲ့ verification process ပေါ့နော်ဒီသတင်းမှန်ကန်ကြောင်းရလာတဲ့အချက်တွေကိုသိကြအောင်စီစစ်တဲ့လုပ်ငန်းစဉ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့လုပ်ခဲ့ရတယ်ပထမအဦးဆုံးအနေနဲ့တော့ဒေါန်ဆန်းစုကြည်နဲ့ဦးဝင်းမြင့်ကိုနေရာရွှေ့တယ်ဆိုရင်ဘယ်နေရာကိုရွှေ့နိုင်တယ်လဲဆိုတာကိုကျွန်တော်တို့သတင်းရင်းမြစ်တွေနဲ့ပြန်လိုက်ပြီးတော့တိုက်စစ်ပါတယ်။အဲဒီမှာပဲပေါ်လာတာပါပဲ။နေပြည်တော်နဲ့ရန်ကုန်မှာရှိတဲ့သတင်းရင်းမြစ်တွေကအဲခုနကတော့ဒေါန်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုရွှေ့ပြောင်းလိုက်တယ်ဆိုတဲ့သတင်းကိုပယ်ချပြီးတော့ဒေါန်ဆန်းစုကြည်နေပြည်တော်ထောင်တွင်းမှာပဲဆက်ရှိနေတယ်လို့အခိုင်အမာပြန်ပြောကြပါတယ်။အဲ့ဒီတော့တည်င်းနေမှာကိုးကားထားတဲ့စစ်ကောင်စီပြောရေးဆိုခွင့်ရှိသူရဲ့ဖြေကြားချက်ကိုလည်းကျွန်တော်တို့သိချပြန်စစ်ကြည့်ပါတယ်။သူပြောတဲ့အတိုင်းအတိအကျပြန်ပြောရမယ်ဆိုရင်တမရဟောင်းဦးဝင်းမြင့်နဲ့ဒေါန်ဆန်းစုကြည်တို့ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ကျွန်တော်တို့အနေနဲ့ဒီအကျဉ်းထောင်နေတဲ့မှာယာဒီဥဒုအခြေအနေရအပူချိန်ပြင်းထန်တာတွေရှိတယ်။ဒါတွေနဲ့ပတ်သက်ပြီးသမရဟောင်းဦးဝင်းမြင့်နဲ့ဒေါန်ဆန်းစုကြည်မှမဟုတ်ပါဘူးကျမ်းမာရေးရလူအပ်တဲ့အကျဉ်းသားများအသက်ကြီးနေတဲ့အကျဉ်းသားများနဲ့ပတ်သက်ပြီးအပူဒဏ်သက်တာရေးအတွက်နီလန်းများရှာဖွေပြီးပြည်ထရေးဝန်ကြီးဌာနကဆောင်ရွက်ပေးလျက်ရှိပါတယ်လို့ပြောတဲ့အထက်မှာအိမ်အကျေချုပ်ပြောင်းရွှေ့တယ်ဆိုတဲ့စကားတခွန်းမှမပါပါဘူး VOE နဲ့ BBC ပြည်ရင်းသတင်းတောက်တွေကလည်းဒီတက်ပို့ပြီးတော့အချက်လက်တွေထပ်ရဖို့မေးပင်မဲ့သူကထပ်မဖြေတော့ပါဘူးအဲ့ဒါကြောင့်ဒေါန်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပြောင်းအရွှေ့ဟာခိုင်လုံတဲ့တက်တည်အထောက်ထားမရှိဘူးလို့ပြောရပါလိမ့်မယ်အဲ့ဒါပေမဲ့ပြည်တွင်းပြည်ပသတင်းဌာနတွေကဘလို့ဘလို့ဖြစ်ပြီးတော့ဦးဝင်းမြင့်နဲ့ဒေါန်ဆန်းစုကြည်အိမ်အကျေချုပ်ချလိုက်ပြီးဆိုပြီးတော့ရေးခဲ့တယ်လဲတော့မသိဘူးပေါ့ဗျာဒါပေမဲ့ဒီသတင်းဟာအဲကမ္ဘာထိပ်တန်းသတင်းတစ်ပုဒ်ဖြစ်သွားတာတော့အမှန်ပါပဲနေပြည်တော်အချင်းတော်အတိုင်းဝိုင်းနဲ့နီးစပ်သူတွေကတော့ဒေါန်ဆန်းစုကြည်ထောင်ထဲမှာပဲဆက်ရှိနေပြီးတော့သူ့ပါဝင်တက်ကြီးအချင်းသားတွေကိုအဲကူလာလေပန်ကာတွေပြေးနိုင်ခဲ့တယ်လို့အရာဝီကိုပြောပြကြပါတယ်။အထက်ပြင်တကြံမတိုင်ခင်မှာအပတ်စဉ်ပုံမှန်လိုအပ်တာတွေကိုမှားနေတဲ့ဒေါန်ဆန်းစုကြည်ကတကြံကာလအတွင်းအချင်းသားတွေကိုကြွေးဖို့ရွှေရင်နဲ့မုံလုံးရေပေါ်ပုတ်ပေးဖို့မှားတယ်လို့လည်းကျွန်တော်သိခဲ့ရပါတယ်။စ တော့ချုပ်ရင်ဒီသတင်းမှားကို11 media ကဖြန့်တာဟာသူ့ဘက်သူရွယ်ချက်မရှိဘဲနဲ့ဖြန့်ခဲ့ပြီးစစ်ကောင်စီကမတိလိုက်ဖာတာရောရောင်လိုက်ခဲ့သလားဒါမှမဟုတ်စစ်ကောင်စီကို၌က11 media ကိုဖြန့်ခိုင်းခဲ့သလားဆိုတော့မိကုံကရှိလာပါပြီအဲဒီလိုထင်အောင်ထင်မှားဖြစ်စေဖို့ရွယ်ပြီးတော့သတင်းမှားတွေကိုမြန်မာစစ်တပ်ကဖန်တီးလောက်ကြံတတ်တာတော့ကြာပါပြီတရင်တူတရင်မှားတွေကိုတစ်ဖက်ရန်သူစိတ်တက်ပြက်ပြားအောင်ဒါမှမဟုတ်တစ်ဖက်ရန်သူတရင်မှားတွေနဲ့ဝေဝါးပြီးဆုံးဖြတ်ချက်အမှားတွေချရအောင်ဖြန့်ချီတာဟာဟိုဒုတိယကဘာစစ်လောက်ခဲကသုံးခဲ့တဲ့စိတ်တက်စစ်စင်ရင်းနဲ့ဝါရဖြန့်ချီနီလန်ဟောင်းပါအဲဒီလုံနီးလုံဟန်တွေကိုအခုလိုမျိုးတရင်နီးပညာခေဆိုရှယ်မီဒီယာခေရောက်နေတာတောင်မှမြန်မာစစ်တပ်ကသုံးနေတာကိုကျွန်တော်တို့တွေ့ရမှာပါအဒါဆိုရင်အခုဒေါန်ဆန်းစုကြည်နဲ့ဦးဝင်းမြင့်အပြောင်းရွှေ့သတင်းအမှားကိုစစ်ကောင်စီကဘာကြောင့်ဒီအချိန်မှာထုတ်ရတာပါလဲဆိုတဲ့မိကုံကလည်းရှိလာပြန်ပါတယ်။အလေးလာသုံးသပ်သူတွေကတော့စစ်ကောင်စီဟာကချင်ရခိုင်နဲ့ကရင်စစ်မျက်နှာတွေမှာဆေးရှုံကြီးရှုံးလာနေပြီးတော့အိန္ဒိယတရုတ်နဲ့ထိုင်းတို့ကလည်းနိုင်ငံရေးပြောင်းလဲတွေလှုပ်ဖို့ဖိအားတွေပေးလာနေပါတယ်။အဒီလိုနိုင်ငံရေးယာတီဥဒုအပူချိန်မြင့်နေတဲ့အချိန်မှာစစ်ကောင်စီကသူတို့ပေါ်ဖိအားရော့သွားရအောင်လို့လှုပ်ခဲ့တာလို့သုံးသပ်ပြောဆိုနေကြတာတော့ရှိပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးတန်းစွန်းနိုင်ရဲ့သုံးသပ်ချက်တွေကိုကျွန်တော်တို့နားဆင်ကြည့်ကြအောင်ပါ။
တဲ့ရဲ့ကြီးရင်နေတဲ့ပုံကိုရေပူချိန်မြင့်မားနေတဲ့အတွက်သူတို့နေရာရှိဆုံးပြလိုက်တာဖြစ်တယ်ဆိုတဲ့ထုံးကကြီးညာတော့လာကျွန်တော်ကြားလိုက်ရတယ်တကယ်တော့ရေပူချိန်မြန်မာပြည်ပူဇံတင်းဆန်ကန်စားနေရတာဒေါန်ဆန်းစုကြည်ရဲ့သမားရေကူးခွင့်မျိုးမဟုတ်ကြပါဘူးတကယ်ပူဇံကိုခန်းစားနေရတာမြန်မာနိုင်ငံစိုးဝင်းတို့စစ်ကောင်စီအုပ်စုဖြစ်ပါတယ်သူတို့အနေနဲ့တည်ရှုံနေမှုနိုင်ငံရေးဖက်ဖို့ပိတ်ဆို့မှုစီးပွားရေးပြိုလဲကျဆင်းမှုစစ်တပ်နော်အရေးအတွက်ဆုံးရှုံးကြဆင်းမှုအမြောက်များတွေဖြစ်ပေါ်ပြီးတော့ခုနေရာကအရှုံးကြီးရှုံးနေတဲ့အခြေအနေမှာသူတို့ရဲ့အပူကခုကတော့ငယ်ရီးကိုရောက်နေပါမကြခင်ပေါ်ဝဲတော့မယ်အနေအထားဖြစ်ပါတယ်ဒါကြောင့်ဒေါန်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ရဲ့နော်ပူရန်ခံစားမှုတွေဒီမဲအောင်နိုင်တဲ့သူဝင်တို့ရဲ့ပူတန်ကပူကြီးနေတဲ့အတွက်အဲ့ဒါကိုဖြေလျှော့ဖို့အတွက်စက်ထုံးကိုစပြီးဖြေတယ်လို့ကျွန်တော်တော့ယူဆပါတယ
်ဆက်လက်ပြီးမြောက်ရီရဲ့လက်တလုံးအခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ချင်ပါတယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့မြောက်ရီမြို့ရဲ့မြို့ဆောင်တက်လို့ခေါ်တဲ့ခလာယာ205တက်ကိုကရင်အမျိုးသားလွတ်မြောက်ရေးတက် KNLA နဲ့ပူးပေါင်းတက်တွေကအခုလ17ရက်နေ့မှာအပိတက်တင်ပိုက်ပြီးတဲ့နောက်မှာတော့မြောက်ရီမြို့ရဲမှာတိုက်ပွဲမပြန့်ပွားစေဖို့နဲ့မြို့လုံးချုံကြီးအကြောင်းပြပြီး BGF ကနေအသွင်ပြောင်းထားတဲ့ဗိုလ်မှူးကြီးစောချစ်သူရဲ့ကရင်မျိုးသားတက် KNA တပ်ဖွဲ့တွေကကင်းလှည့်နေတယ်လို့205တပ်ကိုစွန့်ပြီးတော့ထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကလည်းထိုင်းမြန်မာနယ်စပ်တရားအမှတ်နှစ်မှာတွားရောက်ခိုလုံပြီးစစ်ကူမျှော်နေကြပါတယ်စစ်ကောင်စီလက်လွတ်ခဲ့ရတဲ့မြောက်ရီမြို့ကိုပြန်လည်တင်ပိုက်ဖို့မြေပြင်ကနေစစ်ကူပို့ပြီးအောင်စရအမြင်နဲ့စစ်စင်ရေးဝင်နေပေမဲ့ KNLA နဲ့ပူပေါင်းမဟာမိတ်တပ်တွေရဲ့ဂျားပြတ်ဟန်တာမှုတွေကြောင့်ဒေါနာတောင်နောက်ဖက်ချမ်းကနေရှေ့မတိုးနိုင်သေးဘူးလို့သိရပါတယ်။မြောက်ရီမြို့ပေါ်မှာတော့မြို့ကိုလေချောင်းကနေတဆင်စစ်ကောင်စီကဝင်ရောက်စီးနှင်မယ်လို့လူလူအကြားသတင်းတွေကြံကြံပြပြထွက်ပေါ်နေသလိုနေချောင်းဆောင်တပ်ဖွဲ့အဖြစ်စစ်တပ်ကတက်ဆင်ပေးခဲ့တဲ့လက်နက်ခဲယံတွေပြန်ပေးဖို့ KNA ခေါင်းဆောင်ဗိုလ်မှူးကြီးစောချစ်သူထံကိုယ်စားလှည့်လွတ်တောင်းဆိုခဲ့ပြီးတော့မပေးရင်ရွှေကုတ်ကိုဘုံကျက်မယ်လို့ချိန်ချောက်တဲ့အကြောင်းထိုင်းသတင်းဌာနကရေးသားဖော်ပြထားပါတယ်။လက်ရှိမြောက်ရီမှာတိုက်ပွဲဖြစ်တာမရှိသေးဘဲနဲ့အုပ်ချုပ်ရေးရန်ညားကပုံမှန်တိုင်းရှိနေတယ်လို့သိရပါတယ်။ဒီချင်းနဲ့ပတ်သက်ပြီးမြောက်ရီကိုခုခံဆင်မပြီးသေးတဲ့အတွက်တော်လိုင်းရေးတက်တွေဘက်ကအုတ်ချုပ်ရေးစတင်တာမျိုးမရှိသေးဘူးလို့ကရင်မျိုးသားစီယုံခန်းညူရဲ့ဗဟိုအလုပ်မှုဆောင်ပရိုဆော့တိုနီကထိုင်းသတင်းဌာနတစ်ခုဖြစ်တဲ့ The Reporter နဲ့အင်တာဗျူးမှာပြောထားပါတယ်။ခန်းညူအနေနဲ့စစ်ကောင်စီနဲ့နှိမ့်နိုင်မှုမရှိသလိုလက်တော်စစ်စင်ရေးပြီးဆုံးမှုပထမဦးစားပေးလှုပ်ဆောင်ရမှာဖြစ်ပြီးစစ်ကောင်စီလမ်းကြောင်းကိုလက်ရှိကော့ဂရိတ်မျိုးကနေဖြတ်တောက်ပိတ်ဆို့ထားတယ်လို့သူကဆိုပါတယ်။ဒီရက်ပိုင်းအတွင်းမှာပဲစစ်ကောင်စီတပ်ဖွဲ့ဝင်100နီးပါးတေဆုံးပြီးတန်ချက်ကတင့်ကအနည်းဆုံး2စီးလောက်ကိုဖျက်ဆီးနိုင်ခဲ့တယ်လို့ပြောပြီးတော့ဒီစစ်ကောင်စီအနေနဲ့မြောက်ရီကိုပြန်သိမ်းပိုက်ဖို့လည်းကူမမဟုတ်ဘူးလို့လည်းသူကဆိုပါတယ်။ထိုင်းမြန်မာနယ်စပ်ကုန်တွေရဲ့အဓိကကြတဲ့မြောက်ရီကိုတော်လိုင်းရေးတက်တရားထိန်းချုပ်ထားတာကြောင့်စစ်ကောင်စီအတွက်အကြီးအကျယ်အထိနာစေသလိုဒီဒေသကိုပြန်လည်ရရှိဖို့အစွမ်းကုန်စူးစမ်းမှာတော့အသေးချပဲလို့ပြောရမှာပါ။ Nazem Yopita, downtown Soyaga, and now reaching Nego, Nika Sounding Navy, a jumper mule, Bielang, Pishin, Mosakans, you died on Tabare. Now reaching area, showed him machine, Rajang, maybe until I'll carry a Koyanin in a below don't detonation.
How get mammy to? Miauri mule, tain tare, eating any now, you are going sit that sakan. A pin, Napido, Muse on the color Nekong Maru. Can you mute that Lumiota, Kianaline, Piduka wait, PDF day, ye Pubon Tatiga, Taikite, things you like be surane, General Chachime, Miawi, the Pacam, Mesa Musi, Sendua or Rabab. Double season Grega, the Quinta in General Nejamia Tong Yingo, Piapido, Miawi Mure, Win, Chinego, Chijene, Sanagale, a shinibar. အဲ့တော့မဲ့မြောက်ဦးရင်းနဲ့မြန်မာပြည်ပတ်ချမ်းမှာသတင်းတောက်တွေအတွက်လုံခြုံရေးစိတ်ချရပါမလားဆိုတဲ့တန်တရားကလည်းရှိနေတယ်ပေါ့ဗျာဆိုတော့မဲဆောက်ရောက်မှာပဲသတင်းချက်လက်တွေပို့ရမယ်အဲ့ကြမှာပဲဟိုဘက်ကန်းကူးမကူးဆုံးဖြတ်မယ်ပေါ့ဗျာဒါနဲ့ပဲမဲဆောက်ရောက်သွားရောလို့ပြောကြပါစို့ဗျာမဲဆောက်ရောက်ပြီးပြီးချင်းပေါ့ဗျာဒီတိုင်းမြန်မာချစ်ကြည်တရာအမှတ်1အောက်ကိုသွားကြည့်ပါတယ မြောက်ဘက်ကန်ကနေပြီးတော့ကူးလာတဲ့အဲစစ်ရှောင်းလာသူတွေကိုတွေ့ကြတယ်မင်းများစုံစမ်းမှုတွေလုပ်ကြတယ်ပေါ့ဗျာဆိုတော့မင်းများစုံစမ်းမှုတွေအရအများစုဟာမြောက်ဝီကိုစစ်ကောင်စီကဘုံကျဲမှာကြောက်လို့ထွက်ပြေးကြတာလို့ပြောကြပါတယ်ခင်ဗျာဆိုတော့ interview လုပ်နေရင်းနဲ့ပေါ့နော်သူတို့ကိုကြည့်ပြီးတော့မြောက်ဝီရဲ့အခြေအနေဟာဝယုံတုံးကဖြစ်နေသလားဘာဖြစ်နေလဲပေါ့နော်ကျွန်တော်တို့ပို့ပြီးတော့သိကျင်လာတာပေါ့ဗျာဆိုတော့အထဲကိုဘလို့ဝင်လို့ရနိုင်မလဲကျွန်တော်တို့တက်ဆိုင်ရအဖွဲ့အစည်းတွေကိုချင်းကတ်တယ်လမ်းကြောင်းရှာတယ်ပေါ့အနောက်ဆုံးကျွန်တော်တို့ကိုကူညီပေးမဲ့သူတွေရလာတယ်ဒါနဲ့ပဲကျွန်တော်တို့တောင်ရင်းမြစ်ကိုတနေ့ကနေဖြတ်ပြီးတော့မြဝီကျဲကိုဝင်ကြည့်ခွင့်ရခဲ့တယ်ပေါ့ဗျာအကျွန်တော်တို့ရှေ့ပိုင်းမှာအချိန်နဲ့အညီသတင်းတင်ပြမှုတွေကိုကြားပြီးမြင်ပြီးသားဖြစ်ကြမှာပါမြဝီမျိုးမှာစစ်ကောင်စီရဲ့အုပ်ချုပ်ရေးမရှိတော့ပါဘူးတက်ဆိုင်ရခရိုင်ရုံးနေဘန်နေရွှေဆိုင်နေပိတ်ထားပါတယ်အဲကုံစုံဆိုင်နေစားတောက်ဆိုင်နေနဲ့အမျိုးလေကမြဘရင်အောင်ဈေးကတော့ဖွင့်ထားတာကိုလှက်ပတ်မှတ်တမ်းတင်ပြီးတော့ကျွန်တော်တို့ကြံထွက်လာခဲ့တယ်ပေါ့ဗျာခြုံပြီးတော့သုံးသပ်နိုင်တာကတော့မြဝီမျိုးကိုတောင်ဘက်နဲ့မြောက်ဖက်မှာထိန်းချုပ်ထားတဲ့ကရင်နယ်ကြားဆောင်တပ်ဟာအမကြသေးမီကပဲစစ်တပ်လက်အောက်ခံဆက်မလုတော့ဘဲနဲ့ကရင်မျိုးသားတပ်လို့ပြောင်းလဲရပ်တည်လာခြင်းနဲ့အဲကရင်အချင်းချင်းပြန်မတိုက်တော့ဘူးဆိုတဲ့မူကိုကျင့်သုံးလာခြင်းမှာKNL နဲ့ PDF ကအခွင့်အောင်းယူပြီးတော့မြဝီခရိုင်တကျောမှာရှိနေတဲ့စစ်တပ်စခန်းတွေကိုစက်တိုက်ဆိုသလိုတိုက်ခိုက်သိမ်းယူခဲ့ရတာကနေမြဝီကျသွားတယ်လို့ပြောရမှာပေါ့ဗျာဒါပေမဲ့မြဝီမျိုးဟာနေဆက်မြစ်တောင်ရင်မြစ်ကမ်းပေါ်မှာတည်ထားတာဖြစ်တဲ့တဲ့ကြောင့်တိုက်ပွဲတွေတကယ်လို့မြို့ထဲရောက်လာခဲ့လို့ရှိရင်လက်နက်ကြီးနဲ့ပစ်ခံရမယ်နောက်လင်းရင်နဲ့လည်းဘုံကျဲခံရနိုင်ကြီးဒီရှိပါတယ်အတားအပြင်မျိုးဆောင်တက်ကထွက်ပြေးလာတဲ့စစ်သားတွေဟာအမှတ်နှစ်တရားအောင်မှာဝင်ပြီးတော့တက်လာဆွဲတာကြောင့်ထိုင်းနိုင်ငံအနေနဲ့လုံခြုံရေးကိုတစ်ဖက်ကတင်းကျပ်ပြီးတော့လေချောင်းပိုင်နက်ကိုပါကာကွယ်မယ်လို့ထုတ်ပြောလာရတဲ့အခြေအနေမျိုးဖြစ်လာရတော့တာပေါ့ဗျာဆိုတော့စစ်ကောင်စီဘက်ကဒီလိုမျိုးအခြေအနေတွေအရမြဝတီကိုပြန်သိမ်းဖို့မြေပြင်ကပဲစစ်ကြောင်းထိုးလို့ရပြီးတော့လေချောင်းကနေတစင်တိုက်ခိုက်ဖို့ဆိုတာအတိုင်းတာရှိနေတယ်ပေါ့ဗျာဆိုတော့နောက်ပြီးတော့ BGF တဖြစ်လဲ KNE ကိုသူတို့ဘက်ပြန်ပါအောင်အကြီးကျယ်ပြန်စည်းရုံးခဲ့တယ်လို့လဲအဲကျွန်တော်တို့မြေပြင်သတင်းရက်ွက်တွေအရသိခဲ့ရပါတယ်အဲဒါပေမဲ့ KNE ဘက်ကတော့ပြန်မပူပေါင်းတော့ဘူးနောက်ပြန်မလှဲ့တော့ဘူးလို့ဘူးခံထားပုံရပါတယ်အဲဒါကြောင့်လဲခုနမမီသူပြောတဲ့အထဲမှာပါတာပေါ့ဗျာနေကြာဆောင်တပ်ဖွဲ့အဖြစ်စစ်တပ်အောက်မှာလှုပ်ခဲစဉ်ကစစ်တပ်ကတပ်ဆင်ပေးထားတဲ့လက်နက်ခဲယမ်းတွေကိုပြန်ပေးဖို့တောင်းဆိုခဲ့ပြီးတော့မပေးရင် KNE ဌာနချုပ်ရွှေကုတ်ကူကဘုံကျဲမယ်လို့ချိန်ချောက်တာပေါ့ဗျာဆိုတော့ဒါကိုကြည့်ချင်းအားဖြင့်မြဝတီကိုသာမကပဲနဲ့မြဝတီပတ်ပတ်လည်မှာရှိနေတဲ့အရင်ကစစ်တပ်ကိုစက်ကြီးပေးပြီးတော့ BGF ကဖွင့်ထားတဲ့ကြားဖြန့်လောင်ကစားယုံတွေအားလုံးကိုပါစစ်တပ်ကဘုံကျဲလာနိုင်တယ်လို့ပြောရမှာပါပဲ အလက်တလုံးမှာတော့ညဝီကိုပြန်သိမ်းဖို့ဟလာခုနကမမေသူပြောတယ်လို့မျိုးပဲအဲစစ်တပ်ကစစ်ကြောင်းထိုးပြီးတော့တက်လာတာကိုဒီ KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကကြားပြတ်တိုက်ခိုက်နေကြတာပေါ့ဗျာဆိုတော့သူတို့ကိုအဲကော့ကရစ်ဟလာဂျုံတိုးစတဲ့ဒီဒေါ်လာတောင်တန်းအနောက်ဖက်ကမြို့တွေပတ်ဝန်းကျင်မှာပဲထိန်းထားတာပေါ့မှန်ပါတယ်ခုနမမေသူပြောသွားတယ်လို့ပဲစီရီသုံးသက်သူတွေအများကမြောက်ရီပြန်လဲသိမ့်ပိုက်နိုင်ရေးစစ်တပ်ရဲ့စစ်စင်ရေးဟာအောင်မြင်ဖို့မလွယ်ဘူးလို့ဆိုကြပါတယ်သူတို့ထောက်ပြတာကတော့ဒီစစ်စင်ရေးကိုကိုယ်တိုင်ဦးစီးနေတဲ့ဒုတက်ချုပ်စိုးဝင်းနဲ့ကဆတ်ထမှုညုံဝင်းဆွေတို့ဒရုန်းနဲ့တိုက်ခိုက်ခံရပြီးတော့ဒဏ်ရာရသွားတာစစ်စင်ရေးမှာစုပေါင်းဆက်ပေါင်းတပ်တွေသုံးယုံတာမကဘူးရှမ်းမြောက်မှာလက်နက်ချလာဘူးတဲ့စစ်သားတွေပါခေါ်လာတာအစ်စ်ပန်းပြီးတော့စိတ်ဓာတ်ခွန်အားကျဆင်းနေတာတွေအပြင်ခုနကကျွန်တော်ပြောပြသွားသလိုပဲနေမီကျွမ်းကျင်တဲ့ BGF တွေမပါတော့တာကြောင့်စစ်တပ်ဟာမြဝတီကိုပြန်မရောက်နိုင်တော့ဘူးလို့ဆိုနေကြပါပြီအဲကျွန်တော်မြဝတီတွင်လည်းရောက်ခဲ့စဉ်ကလည်းစကားပြောခဲ့သမျှမှာတော့မြဝတီတွင်ထဲမှာဒီနှစ်စစ်ကောင်စီတပ်တွေကင်းစင်သွားလိမ့်မယ်လို့မျှော်လင့်ကြသူတွေများပါတယ်တကယ်တမ်းပြန်ကြည့်မယ်ဆိုရင်လေမနစ်ကနိုဝင်ဘာ1920စစ်စင်ရင်နဲ့ရှမ်းမြောက်မှာလဲလဲကွဲကွဲနဲ့ရှုံးလာခဲ့တဲ့စစ်ကောင်စီတပ်ဟာစက်တိုက်ဆိုသလိုပဲရခိုင်စစ်မျက်နှာနဲ့ကချင်စစ်မျက်နှာတွေပါထပ်ရှုံးနေရပါတယ်အခုမြောက်ဦးဒီအပြင်ဖပုံဘက်မှာလဲ KNL နဲ့ပူပေါင်းတပ်တွေကစစ်တပ်ကိုအကြီးကျယ်စစ်ဆင်နေပါပြီဒီလိုလက်လွတ်ဆုံးရှုံးမှုတွေများနေတဲ့ကြားထဲမှာကိုစစ်ကောင်စီဟာရှိသူမဲ့သူအင်အားနဲ့မြဝတီကိုပဲပြန်ပြီးတော့စစ်ထိုးနိုင်မှာတော့တယ်။သုံးနှစ်အတွင်းတံပြန်ထိုးစစ်ဆိုလို့ကောလင်းနဲ့မြဝတီကိုပဲစစ်ကောင်စီပြန်ပြီးတော့စစ်ထိုးနိုင်မှာ။ကောလင်းမှာကတော့လက်နက်နဲ့ပစ်ကူအင်အားနဲတာကြောင့်စစ်တပ်ကိုစစ်တပ်ကမြို့ကိုပြန်ရသွားပင်မဲ့မြဝတီမှာကတော့အလားတူဖြစ်ဖို့မလွယ်ပါဘူး။ KNL နဲ့ PDF တွေသိမ့်ပိုက်ရယူခဲ့တဲ့စခန်းတွေကလက်နက်ကြီးစံတွေနဲ့အမြောက်ကြီးတွေကအလုံလောက်ရှိနေပြီဖြစ်ပါတယ်။တကယ်လို့ဒီစစ်စင်ကြီးလန်ထွက်ပြီးတော့စစ်ကောင်စီရှုံးသွားရင်တနိုင်ငံလုံးရဲ့စစ်မြေပြင်အခြေအနေအနေထားဟာကြောင်းမြန်ဖြစ်ပြီးတော့စစ်ကောင်စီကခံစစ်တသက်ပဲတိုက်ရတော့မယ်စစ်ကောင်စီအတွက်လူအင်အားမကြံတော့ဘူးလို့သုံးသပ်တင်ပြရင်လည်းကျွန်တော်တို့ရဲ့စကားဝိုင်းကိုအီမာနေမယ်ရနာခွင့်ပြုပါခင်ဗျာ။အစီအစဉ်ကိုအဆောဆုံးနားဆင်ပေးကြလို့အထူးကျေးဇူးပါ။ရှိတဲ့ဘက်ဒီချိန်မှာပဲပြန်ဆောင်ကြအောင်မယ်နော်။